ထိုင်းနိုင်ငံကအလုပ်ရှင်တွေအနေနဲ့ရွှေပြောင်းအလုပ်သမားတွေကိုဥပဒေအတိုင်းခန့်အပ်ဖို့ထိုင်းပြည်ရဲ့ဌာနကဖိအားပေးခဲ့ပြီးနောက်မဲဆောက်မြို့မှာမြန်မာအလုပ်သမား၃ပုံ၃ပုံလောက်အလုပ်ဖြုတ်ခံခဲ့ရပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုဥပဒေနဲ့အညီတန်းတူအခွင့်အရေးပေးဖို့မြန်မာရဲ့မြန်မာအစိုးရရဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကထိုင်းနိုင်ငံခီးစဉ်အတွင်းတောင်းဆိုခဲ့ပြီးနောက်မှာလှုပ်အားကတန်းတူမပေးနိုင်တဲ့ကုမ္ပဏီတွေကအလုပ်သမားတွေကိုရှော့ချခဲ့ကြတာပါ။အခုလိုအလုပ်ကအဖြုတ်ခံရတဲ့အလုပ်သမားတွေအနေနဲ့နောက်ဆက်တွဲခံစား권တွေရပါမလားလို့စိုးရိမ်နေတဲ့အခြေအနေကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကတင်ပြမှာပါ။
ထိုင်းနိုင်ငံမှာမြန်မာလူသမားတွေကိုထိုင်းဥပဒေအတိုင်းအခွင့်အရေးပေးဖို့အတွက်မြန်မာနိုင်ငံကအကြီးအကဲအတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကထိုင်းနိုင်ငံကိုလာခဲ့တဲ့၃ရက်တာခီးစဉ်တွင်ထိုင်းအစိုးရကိုတောင်းဆိုခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာထိုင်းပြည်ရဲ့ဌာနဘက်ကနေအလုပ်ရှင်တွေကိုဖိအားပေးမှုတွေရှိလာတာပါ။ဒီအပိုင်းအတွင်းမှာပဲမဲဆောက်မြို့ကညဆောက်လူသမားတွေကိုငှားရက်တဲ့ကုမ္ပဏီတွေကမြန်မာလူသမား၃ပုံ၃ပုံလောက်ကိုရှော့ချတာတွေလုပ်ခဲ့တဲ့အတွက်ညဆောက်လူသမား၁၀၀ကျော်ဟာအလုပ်ဖြုတ်ပစ်တာအလုပ်ကနေရန်နာတာကိုကြုံခဲ့ရပါတယ်။ညဆောက်လုပ်တဲ့၈နှစ်ကျော်ရှိတဲ့လူသမားတဦးကတော့လက်ရှိမှာလာကမပြီးပဲရက်ဆိုင်တာခံလိုက်ရတယ်လို့ဆိုပါတယ်
။ခိုင်းလိုက်ရမှာဒီညဘက်လုံလုံဆောက်လိုက်လို့အလုပ်သမားတစ်ဖွဲ့တစ်ဖွဲ့ဆိုလို့ဒီညတစ်ဖွဲ့ဆိုလို့ဦးကလုံလုံတစ်ဖွဲ့ဆိုဆင်းပြရတော့ရှိတော့ပါတော့။အဲ့ပြတော့ရှိရမယ်မှာကုမ္ပဏီရိုက်ခေါ်တာလူတွေစီရိုက်စီရိုက်လူတွေကတကုမ္ပဏီကိုအနည်းဆုံးကုမ္ပဏီ၃ခုရှိတယ်ပေါ့30 40ကျော်ပြုတ်တယ်အဲ့လိုမျိုးရှိတယ်တော်သူပြန်လာပြီးခက်ခဲတာတော့ဒီမှာရန်လေးဖယ်လိုက်တာသူတို့ဆိုင်မျိုးကစနေတော့ရပြေးပါတော့
သူတို့လိုမျိုးလှုပ်တက်ကြနေတဲ့လှုပ်သမားတွေဟာတစ်လကိုဝင်ငွေ4,000ကျော်သာရရှိကြပါတယ်လှုပ်တက်မကြသေးတဲ့လှုပ်သမားတွေကိုတော့အလုပ်သမားမျက်နှာကြီးမပြေးပဲထုတ်ပြခဲ့တာပါဒီအတွက်ဘာမှခံစားခွင့်မရမှာကိုစိုးရိမ်နေကြပါတယ်
အခုကျွန်တော်တို့အလုပ်လုပ်လာတာကကျွန်တော်လုပ်တတ်တာဆင်းနေကိုယ့်နဲ့ထဲမှာရနေပြီအခုဒုနဲ့ပြင်နေနေစားရမှာစားရတဲ့ဆိုတဲ့အခါကျတော့ကျွန်တော်ဒီလောက်သာပဲပြီမလားဘယ်လိုပဲခံစားခွင့်ပြီမလားဆိုတော့ကျွန်တော်တို့ဒီဆယ်ရက်နေမှာတည်ရမယ်ဒါမဲ့အခုကတခြားအလုပ်ကိုလုပ်ဖို့ဥစ္စာလဲကျွန်တော်တို့မှမလွယ်ဘူးလေ
ရှစ်ပြောင်းလောက်သမား2သိန်းကျော်လောက်ရှိတဲ့မဲဆောက်မြို့မှာတော့နေဆက်ဖြစ်တာကြောင့်တရားမဝင်အလုပ်သမားတွေလည်းအများအပြားရှိနေတာပါစေရုံအလုပ်ရုံနေမှာဆိုရင်အလုပ်သမားတဦးကိုဥပဒေပါလှုပ်အားခမျိုးပေးတာမဟုတ်ပဲတနေ့ကိုအနည်းဆုံးဘတ်ငွေ80ကနေအများဆုံး180လောက်ထိပဲလှုပ်အားခကိုပေးကြပါတယ်2016ခုနှစ်ထဲမှာတော့ဥပဒေတွေကပို့ပြီးတော့တင်းကျပ်လာတဲ့အတွက်အလုပ်ရှင်တွေကတနေ့ကိုဘတ်ငွေ300ရကြောင်းလက်မှတ်ရေးထိုးခိုင်းတာတွေရှိလာပါတယ
်စေရုံမှာကျွန်တော်ဒီလှုပ်တဲ့ကတရား120ပေါ့လက်မှတ်ကတော့300ထိုးခိုင်းတာပေါ့
ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလူသမား3တန်းထက်မနည်းအလုပ်လုပ်ကြနေပြီးရေလုံငန်းစက်ရုံအလုပ်ရုံနေနဲ့အလုပ်အမျိုးအစား20ကျော်ကိုသာလုပ်ဖို့အတွက်ထိုင်းအစိုးရကသတ်မှတ်ထားတာပါဒါပေမဲ့အလုပ်ရှင်တွေကတော့နားလည်မှုတွေနဲ့ဈေးပေါပေါနဲ့ရတဲ့မြန်မာလူသမားတွေကိုခံထားကြပါတယ်ထိုင်းနိုင်ငံရဲ့မြို့ကြီးအတော်များများကဈေးတွေနဲ့ကုန်တိုက်ဓာတ်ဆီဆိုင်ကုမ္ပဏီစတဲ့နေရာတွေမှာအရောင်းဝယ်တန်းအများစုဟာနိုင်ငံသားအလုပ်သမားတွေကိုခန့်အပ်ထားတာပါဒီထဲမှာမြန်မာနိုင်ငံသားတွေကတော့အများစုဖြစ်ပါတယ်တကယ်တော့ထိုင်းနိုင်ငံထဲမှာတရားဝင်အလုပ်လုပ်ခွင့်ရတဲ့အလုပ်တွေထဲမှာဒီလိုအလုပ်တွေမပါပါဘူး။ထိုင်းအစိုးရကလုပ်ခွင့်မရှိတဲ့အလုပ်တွေမှာလုပ်ကင်နေတာတွေကိုတွေ့ရင်တင်းပေးကြဖို့နဲ့တွေ့ရှိရင်ပုံမှန်54ရထောင်ပြန်5နှစ်နဲ့ဒဏ်ငွေဘတ် 2,000 ကနေဘတ်ငွေ 3,000 အထိဒဏ်ဆောင်ရမှာဖြစ်ပြီးအလုပ်ခံထားတဲ့အလုပ်ရှင်လည်းအေးအေးယူခံရမှာဖြစ်တယ်ဆိုပြီးထိုင်းပြည်ရဲ့ဌာနကမကြခင်ကပဲတင်းထုတ်ပြန်ထားပါရဲ့ရှင်။